ကရှင်ပြည်နယ်နဲ့စံပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပွားနေတာနဲ့အမျှပြစ်ပခတ်မှာပါဝင်နေတဲ့မြန်မာတပ်မတော်ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအပြစ်နဲ့အရတားတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်တိုက်ပွဲတွေကြာပိတ်နေတဲ့ဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီတွေလမ်းဖွင့်ပေးဖို့လည်းအဲ့ဒီအဖွဲ့ကတောင်းဆိုထားပါတယ်မခင်ဇူတွေကအပြည့်အစုံပြောပြပေးပါပါရှင်
ဒီမနက်မှာညီငယ်လူငယ်စင်တွေဖော်ဆောင်နေတယ်လို့ဆိုပေမဲ့တိုင်းနာဒေသတချို့မှာတော့တိုက်ပွဲတွေအချိန်မြင့်ဖြစ်ပွားနေကြဖြစ်ပြီးအဲ့ဒီဒေသတွေကဒုက္ခတွေတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပိတ်ပင်ခံရတော့မယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကဒီကနေ့ထပ်မံသတိပေးပြောဆိုလိုက်ပါတယ်။၂၁ရာစုနှစ်ပင်လုံနီလာကဒုတိယအကြိမ်ကျင်းပအကြီးမှာကိုပဲကချင်ပြည်နယ်တနိုင်းမြို့နယ်တဝိုက်မှာဒီလဆန်းလိုင်းကစပြီးတော့မြန်မာစစ်တပ်နဲ့ကချင်လူ့လတ်ရေးအဖွဲ့ KIA တို့အကြားတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတာပါ။ဒီလ9ရက်နေ့မှာမြန်မာတပ်မတော်ကနေတနိုင်းမြို့နယ်ကဒေသခံတွေကိုဒီလ15ရက်နေ့နောက်ဆုံးထားပြီးတော့နေရာကနေထွက်ခွာဖို့တတိပေးခဲ့ပါတယ်။ဒါနဲ့တကယ်တမ်းဒီလူတွေရဲ့ဘေးကင်းလုံခြုံမှုကိုအကာအကွယ်မပေးရတဲ့အပြင်မထွက်ခွာတဲ့သူတွေကိုကချင်လူ့လတ်ရေးအဖွဲ့ KIA နဲ့ပူးပေါင်းတဲ့အစိုးရတမားတွေအဖြစ်ယူဆမယ်လို့လေရင်ပေါ်ကနေချင်းချပေးခဲ့တဲ့မြန်မာစစ်တပ်ရဲ့တတိပေးချက်ထဲမှာဖော်ပြထားတာကြောင့်ဒါဟာနိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်တာမဟုတ်ဘဲလူလူကိုအကာအကွယ်ပေးရမယ့်အစားချင်းချောက်တဲ့လုပ်ရဖြစ်တယ်လို့ Human Rights Watch အဖွဲ့က Richard Weir ကပြောပါတယ်
။ They are not doing that in a way that respects the law. Right? So if they decide to conduct operations, it's important that all parties when
they တော်ဥပဒေကိုရေးသားလိုက်လာပြီးတော့လုံဆောင်တာမဟုတ်ပါဘူး။တကယ်လို့သူတို့စစ်စီနေတခုလုပ်မယ်လို့သုံးဖြတ်ရင်သူရဲ့တတိပိကျက်ကအဲ့ဒီဒေသကတက်ဆိုင်ရာလူတွေအားလုံးတကယ်ပဲဘေးကင်းရင်းရှေ့ပြောင်းနိုင်တဲ့အခြေအနေတစ်ခုဖြစ်အောင်လက်တွေ့ကျတာလှုပ်ဆောင်ပေးဖို့အရေးကြီးပါတယ်။လူသားချင်းစာနာမှုဆိုင်ရာမင်္ဂလာဥပဒေနဲ့အညီဆောင်ရွက်ရမယ့်တာဝန်မှာအဲ့လိုမျိုးလှုပ်ဆောင်ဖို့အရေးကြီးလို့ပဲပြီးထပ်ပို့ပြီးတော့အရေးကြီးတာတစ်ခုကတကယ်တော့စစ်ပွဲဆိုင်ရာဥပဒေတွေကိုသူတို့လိုက်နာမယ်ဆိုလို့ရှိရင်တတိပိကျက်ထုတ်ပြန်တာလိုမျိုးတစ်ခုလည်းကိုပဲလူလူသုံးပြီးတော့စိတ်ကြိုက်စစ်ဆင်နိုင်အောင်လို့ဆောင်ရွက်တာဆိုရင်တော့ဒါကတရားမဝင်ပါဘူး။
ဒီလဆန်းလိုင်းကစလို့တက်မော်နဲ့ခရိုင်ရဲ့အကြပ်တိုက်ပွဲတွေကြောင့်ထိရောက်ထင်ရရတဲ့အရပ်သားတွေရှိနေပြီးဒီစစ်ပွဲတွေကြောင့်ဒေသခံရောက်နေကြသူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့မှာလည်းအခက်အခဲတွေရှိနေတဲ့အကြောင်း Human Rights Watch အဖွဲ့ကပြောပါတယ်။ဒါကြောင့်မြန်မာတက်မော်ရောပြည်ပကမှာပါဝင်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရောနိုင်ငံကဥပဒေတွေကိုလေးစားလိုက်လာပြီးတော့အရပ်သားပြည်သူတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့ Richard Weir ကပြောပါတယ်
။ These documents in the past.International documented recently that in Kachin State and Northern Shan State, both the Tabada and the other ethnic armed groups, including the KIA,have been responsible for violations.
ကချင်ပြည်နယ်စစ်မှုနယ်မြောက်ပိုင်းဒေသတွေမှာတိတ်မကြခင်ရပဲကျွန်တော်တို့ရဲ့လေးလာတိုက်စစ်ချက်တွေအရမြန်မာတပ်မတော်ရော KIA အပါအဝင်တိုင်းဒေသလက်နက်ကိုင်ဖွဲ့ရောဟာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်လုဆောင်နေတာတွေ့ရပါတယ်။ဒါကြောင့်လည်းတပ်ဆိုင်ရာဖွဲ့စည်းအားလုံးကဥပဒေနဲ့အညီလိုက်နာခြင်းမရှိတဲ့အပေါ်မှာကျွန်တော်တို့အထူးစိုးရိမ်နေတာဖြစ်ပါတယ်
။ကမဲမျိုးတဝိုက်တိုက်ပွဲတွေကြောင့်နေရက်ကနေဆုတ်ခွာခတ်ပြီးနေကြရတဲ့စစ်ဘေးဒုက္ခတွေရာနဲ့ကြီးရှိနေပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးကြီးလို့အပ်နေတယ်လို့ကချင်ဒုက္ခတွေရေးဆောင်ရွက်နေသူတွေကလည်းပြောပါတယ်။လူဝတ်သူတွေအကူအညီအမြန်ဆုံးရအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့ Richard Weir ကတိုက်တွန်းပါတယ်
။ So the government needs to facilitate the evacuation and the provision of humanitarian aid.
ဒီလိုအနေနဲ့ဒေသခံတွေဒီကင်းနဲ့ရှစ်ပြောင်းနေအောင်လို့အကူအညီပေးတယ်လို့တနိုင်းမျိုးတွေကရပ်သားတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးတယ်ပါတယ်။ဘလူးစီးလှူရှာမှုပဲလို့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနဲ့လူ့ခွင့်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတော့ဒီဥပဒေတွေနဲ့အညီဆောင်ဖို့လိုအပ်ပါတယ်
။ကချင်လူ့လတ်ရေးအဖွဲ့ KIA ဟာမြမဆူရရဲ့18နှစ်ကြာအဖြစ်ကရဲစရေးသဘောတူချက်ပြည်နယ်နောက်ပြီးပြီးခဲ့တဲ့2018ခုနှစ်ကစပြီးတော့ဒီပြည်ရဲ့သဘောတူညီချက်ကိုဖျက်သိမ်းပြီးနှစ်ဖက်တကြော့ပြန်စစ်ပွဲတွေပြန်လည်စတင်လာခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်ဥယျာဉ်စုခွာထွက်ပြေးကြတဲ့ဒုက္ခတွေထောင်ထဲချပြီးတော့ရှိပါရဲ့ရှင်။